တနအသုံးပြုတဲ့အကြမ်းဖက်မှုထိန်းချုပ်ရေးအတွက်သမ္မတရဲ့အမိန့်ကြေညာချက်တွေကိုအမေရိကန်သမ္မတဘရက်အိုဘားမားကထုတ်ပြန်ခဲ့ပေမဲ့သူ့အနေနဲ့အမေရိကန်ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်အရဥပဒေအရလက်နက်ကင်ဆောင်ခွင့်ဖြစ်တဲ့အမေရိကန်နိုင်ငံသားတွေရဲ့အခွင့်အရေးကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောပါတယ်။အင်ဂျီရောကတနင်္လာနေ့မှာကြေညာခဲ့တဲ့အရေးယူဆောင်ရွက်ချက်တချို့တွေအနေနဲ့နောက်ကျောင်းရာဇဝင်စစ်ဆေးမှုတိုးချဲ့ခြင်းပုံမှုထိရောက်တဲ့တင်းနဲ့ထိန်းချုပ်မှုဥပဒေတွေပြဋ္ဌာန်းခြင်းစစ်ရောဂါကုသမှုတိုးမြင့်ရေးတနင်္ဂနွေလုံးဆိုင်ရာနောက်ကျောင်းရာဇဝင်စစ်ဆေးစနစ်ကိုအစီရင်ခံခြင်းတနအသုံးပြုမှုဘေးအန္တရာယ်ပုံမှုကင်းရှင်းတဲ့ဤပညာသူတေသနာပုံမှုလှုပ်ဆောင်ခြင်းတို့ပါဝင်ပါတယ်။အပြီးတော့မှာထိတ်တန့်တရားရေးဆိုင်ရာနဲ့ဥပဒေထိန်းသိမ်းရေးအရာရှိတွေနဲ့တင်းလာနေအစောပိုင်းကတွေ့ဆုံပြီးမစ္စတာအိုဘားမားကသူ့အနေနဲ့ဗဟိုအစိုးရရဲ့တနထိန်းချုပ်ရေးစီမင်းများကိုပုံမှုတင်းကျပ်ဖို့အကောင့်ထယ်ဖို့မဲ့အရေးယူဆောင်ရွက်မှုတွေကိုအမေရိကန်ပြည်သူတွေထံတင်ပြဖို့အစဉ်အစီရှိကြောင်းပြောပါတယ်။အင်ဂျီရောမှာအင်ဂါနေ့တွေ့ဆုံတဲ့အခါသူ့ရဲ့အရေးယူဆောင်ရွက်မှုရထားချက်တွေကိုသမ္မတကရှင်းပြဖို့လည်းအစီအစဉ်ရှိပါတယ်။အမေရိကန်အစိုးရရှေ့နေချုပ်လော်ရတာလင့်ချ်နဲ့ FBI ဗဟိုအစိုးရထောင်လိုင်းရေးဌာနညွှန်ကြားရေးမှူး James Comey တို့အပါအဝင်ထိတ်တန့်အစိုးရအရာရှိတွေနဲ့အင်ဂျီရောမှာတွေ့ဆုံစဉ်အခုလိုအကြံပေးချက်တွေကိုသမ္မတကဆွေးနွေးကြတာဖြစ်ပါတယ်။